မြန်မာရေးကိုဖြေရှားဖို့အတွက်ဒေတာရင်းအာဆီယံရဲ့ငြိမ်းချမ်းရေးအစီအစဉ်တိုင်းမြန်မာစစ်ကောင်စီဘက်ကစိတ်ဆက်ဆွေးနွေးလိုစိတ်မရှိတဲ့အပေါ်အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်ဒနိုမာဆူဒီကပြင်းပြင်းထန်ထန်ဝေဖန်ပြောဆိုလိုက်ပါတယ်။လာအိုနိုင်ငံဘီယန်ဂျင်းမြို့မှာကျင်းပတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးရဲ့ပြင်ပမှာစင်ကာပူနိုင်ငံသားရေးဝန်ကြီးနဲ့တီးသန့်တွေ့ဆုံပြီးတဲ့အခါမှာတော့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကဝေဖန်လိုက်တာဖြစ်ပါတယ်။မြန်မာစစ်ကောင်စီဟာအချက်၅ချက်ပါတဲ့အာဆီယံဘုံသဘောတူညီချက်ကိုအကောင့်ထည့်ဖော်ဖို့ပြက်ကွက်ခဲ့တယ်လို့ကျွန်မတို့အနေနဲ့ရှုမြင်ပါတယ်ဆိုတာကိုအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးမာဆူဒီကအိတ်လူမှုကွန်ရက်ကနေပြီးတော့ပြောဆိုထားတာပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းပေါ်ပေါက်လာတဲ့နိုင်ငံရေးအကျင့်အတဲတွေနဲ့စစ်ရေးပဋိပက္ခတွေကိုဖြေရှင်းဖို့အတွက်အာဆီယံကဘုံသဘောတူညီချက်၅ရက်ချမှတ်ခဲ့တာကိုစစ်ကောင်စီကအရင်ကလက်ခံထားခဲ့ပေမဲ့လက်တွေ့အကောင့်ထည့်ဖော်ဖို့ပြက်ကွက်ခဲ့တဲ့အပေါ်မှာအာဆီယံအသင်းဝင်နိုင်ငံတွေဘက်ကစိတ်ပြတ်နေကြတာပါမြန်မာရေးဖြေရှင်းတဲ့အခါမှာအာဆီယံအဖွဲ့ဝင်တွေကြားမှာသဘောထားယက်တည်မှုကအမျိုးမျိုးကွဲလဲနေပေမဲ့အင်ဒိုနီးရှားနဲ့စင်ကာပူဘက်ကတော့အာဏာသိမ်းမှုနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်မှပြင်းပြင်းထန်ထန်ဝေဖန်လို့ရှိပါတယ်မြန်မာရေးအာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်တွေကိုလိုက်နာဖို့ပြက်ကွက်နေတာကြောင့်စစ်ကောင်စီရဲ့အဖွဲ့ဝင်တွေကိုအာဆီယံစီးဝေးတွေကိုတက်ရောက်ခွင့်မပေးဘဲနဲ့နိုင်ငံရေးနဲ့မသက်ဆိုင်တဲ့အရက်ဖက်ကိုယ်စားလှယ်တွေကိုပဲတက်ရောက်ခွင့်ပေးဖို့ကန့်သက်ထားတာဖြစ်ပါတယ်အခုနောက်ဆုံးလာအိုနိုင်ငံမှာကျင်းပတဲ့အာဆီယံအစည်းအဝေးမှာတော့မြန်မာအစ်မြင့်အရာရှိနှစ်ဦးတက်ရောက်တယ်ဆိုတာကို AFP သတင်းမှာဖော်ပြပါရှိပါတယ်ရှင်